မွန်ဂျီနယ်မူးတုံမြို့နယ်မှာစစ်ကောင်စီရင်တန်းကကား3စီးမင်းကကြားဖြတ်တိုက်ခိုက်ခံရတဲ့အပြင်ဒီအပိုင်းတွင်ကြိုက်မရောမြို့နယ်တွေကရဲစခန်းတစ်ခုကို drone ဖုန်းနဲ့တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့က6ယောက်သေဆုံးခဲ့ပြီးတော့5ယောက်ဒဏ်ရာရခဲ့တဲ့အကြောင်းမွန်ပြည်သစ်ပါတီဆန္ဒရှင်တိုက်ဖြတ်ရေးအဖွဲ့ NMSBAD က VOA ကိုပြောပါရယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုအခုရက်ပိုင်းခက်စိတ်စိတ်တိုက်ခိုက်ခံနေရတဲ့အတွက်မူးတုံမြို့အဝင်အထွက်နေရာမှာစစ်ဆေးရေးပုံမတင်ကျပ်လာတယ်လို့ဒေသခံတွေကပြောပါရယ်။မွန်ပြည်နယ်ဘက်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုမက်ခင်လေးကပြောပြပေးပါရှင်
။ဇန်နဝါရီလ23ရက်မနက်အစောပိုင်းကမွန်ပြည်နယ်မူးတုံမြို့နယ်ရောင်းတောင်းရွာနဲ့ကွမ်းလာကြီးရွာချမော်လမြိုင်တန်ပြူစီရဲ့ပြည်တော်စုလမ်းပိုင်းမှာစစ်ကောင်စီရင်တန်းကိုကြားဖြတ်တိုက်ခိုက်ခဲ့တဲ့အကြောင်းမွန်ပြည်သစ်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ NMSBAD ကသတင်းထုတ်ပြန်ထားပါတယ်ဒီဒေသမှာအရင်ကတိုက်ပွဲတွေကြီးကြီးမားမားဖြစ်ပွားတာမရှိခဲ့ပေမဲ့စစ်ကောင်စီရဲ့ရင်တန်းတွေမကြာခဏတိုက်ခိုက်ခံနေရပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေမကြာမကြာဥတီရမဲ့တုံ့ပြန်ပစ်ခတ်လို့ရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်မော်လမြိုင်မြို့နယ်ကနေတန်ပြူစီရဲ့မြို့နယ်ဘက်ကိုခြိတက်သွားတဲ့ရင်တန်းတိုက်ခိုက်ခံရတဲ့အကြောင်းအမည်မဖော်လိုတဲ့မူတုံဒေတာကန်တယောက်က VOE ကိုအခုလိုပြောပါတယ
်။ဒါကတည်းကဒါကတည်းကစစ်ပစ်ပေါ်တော့ပိုင်းမယ်
စစ်ကောင်စီရင်တန်းကမော်လမြိုင်ကနေလာတယ်။တံပြူစရက်ဘက်ဆင်းသွားတဲ့ရင်တန်းတွေ3စီးပါတယ်။အဲ့ဒါမွန်အဖွဲ့ကတနက်ငယ်နဲ့ပြစ်ခတ်တိုက်ခိုက်တာမှာမြမစစ်တပ်ကတယောက်ထိသွားတယ်ကြားတယ်။အဲ့ဒီနောက်မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ရန်တန်ပစ်နေတာရာဘာချန်ဘက်မှာလက်နက်ကြီးကြားတယ်။ရွာမှာတော့မကြဘူး။ဒေသခံတွေကမြန်မာစစ်တပ်တွေကိုကြောက်လန့်နေကြရတယ်တခြားစိုးရင်စရာတော့မရှိပါဘူးဆိုပြီးတော့မွန်ဘာသာနဲ့ပြောသွားတာပါဒါအပြင်ကြိုင်မျိုးမြို့နယ်တောင်ကလေးကြီးရွာရဲစခန်းနဲ့ဂရာကြီးရွာရဲစခန်းတို့ကိုဇန်နဝါရီလ10ရက်နဲ့12ရက်နေ့တုန်းကဒရုန်းဘုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်6ဦးသေဆုံးပြီး5ဦးဒဏ်ရာရရှိခဲ့တယ်လို့မွန်ပြည်သစ်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ NMSBAD ရဲ့ပြောရေးဆိုခွင့်ရှိသူနိုင်ကောင်းစကားက VOE ကိုပြောပါတယ်
ကျွန်တော်တို့ရဲ့ drone unit တက်ဖွဲ့ပေါ့နော်ကြံမျိုးမျိုးနယ်မှာရှိတဲ့ကဒါကြီးရွာရဲစခန်းတစ်ခုရဲ့နောက်ပြီးတော့တောင်ကလေးရဲစခန်းတစ်ခုပေါ့နော်အာရဲစခန်းကပြောပေမဲ့ရဲတွေတိတ်မရှိတလောက်ပဲလို့ကျွန်တော်တို့ကသိရတဲ့အထူးသဖြင့်စစ်ကောင်စီတပ်တွေပဲတပ်ဆွဲထားတဲ့တဘောရှိတယ်အဲ့မှာကျွန်တော်တို့10ရက်နေ့သက်ဆိုရင် drone ပုံနဲ့တော့ချတယ်ရန်သူဘက်ကတော့5ဦးတေဆုံးပြီးတော့4ဦးဒဏ်ရာရတယ်လို့နောက်ပိုင်းကျွန်တော်တို့ပြန်သိရတယ်ပေါ့နော်ဒုနေသူပဲတောင်ကလေးရဲစခန်းမှာလည်းရဲနေနေနဲ့အထူးသဖြင့်စစ်တပ်တွေပဲထိုင်တဲ့စခန်းပေါ့နော်အဲ့မှာ drone ပုံတက်ချတော့2ဦးတေဆုံးတယ်နောက်ပြီးတော့2ဦးဒဏ်ရာရတယ်
drone နဲ့တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်စစ်ကောင်စီတပ်ကလည်းလက်နက်ကြီးနဲ့တုံ့ပြန်ပစ်ခတ်ခဲ့တယ်လို့နိုင်ကောင်းစကားကပြောပါတယ်
တောင်ကလေးဘက်မှာဆိုရင်ကျွန်တော်တို့ drone ချပြီးချခြင်းပေါ့နော်သူတို့ကထုံးစံတိုင်းပေါ့သူတို့ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုတွေတော့ရှိတယ်ကျွန်တော်တို့ဘက်ကတော့ဟိုလုံခြုံစွာပဲပြန်ဆုတ်ခွာလာနိုင်တယ်ပေါ့နော
်တောင်လေးကြီးရွာနီးမှာနေထိုင်နေရွာကန်တူကတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်ဒေသခံတွေထိတ်လန့်နေရတဲ့အပြင်အတော်လာသတိထားနေရတယ်လို့ VOE ကိုပြောပါရယ်မွန်ပြည်နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးပြီးခဲ့တဲ့2022ခုနှစ်နှစ်ကုန်ပိုင်းကကြိုင်မျိုးမြို့နယ်တောင်ကလေးကြီးရွာရဲစခန်းကိုမွန်ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါရယ်အဲ့ဒီနောက်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့လေယာဉ်တွေအသုံးပြုပြီးအပြင်းအထန်ပြန်လည်ခုခံတိုက်ခိုက်ပြီးပြန်လည်တက်ဆွဲနိုင်ခဲ့ပါရယ်ကြိုင်မျိုးမြို့နယ်တောင်ကလေးကြီးရွာရဲစခန်းကတော့စစ်ကောင်စီတပ်ကမကြမကြာတိုက်ခိုက်ခံနေရတဲ့နေရာတစ်ခုဖြစ်လာပါတယ်။ခုနောက်ပိုင်းမွန်ဒေတာကာကွယ်တပ်ဖွဲ့တွေကစစ်ကောင်စီတပ်တွေနဲ့ရဲစခန်းကိုပိတ်ဆို့တိုက်ခိုက်တာတွေပုံများလာတဲ့အတွက်ကြောင့်စစ်ကောင်စီတပ်ကမြို့အဝင်ထွက်နေရာတွေမှာစစ်ဆေးရေးတွေပုံပြီးတင်းကျပ်လာတဲ့အကြောင်းနဲ့ဒေတာကန်တွေကပြောဆိုနေကြပါတယ်ရှင်။